စက်တင်ဘာ19ရက်နေ့မှာကျင်းပမယ့်အစ္စရေးနိုင်ငံရွေးကောက်ပွဲမှာသူတာအနိုင်ရရေးအသိပိုက်ခံအနောက်ဘက်ကဒေသတစ်စိတ်တစ်ပိုင်းကိုအစ္စရေးပိုင်နဲ့တည်ထက်သွင်းဖို့အစီအစဉ်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတညာဟုကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကတိုက်ရိုက်ထုတ်လွှင့်ခဲ့တဲ့ရုပ်မြင်သံကြားအစီအစဉ်မှာသူကဂျော်ဒန်လွင်ပြင်နဲ့ပင်လယ်တီမြောက်ပိုင်းကိုအစ္စရေးအချုပ်အခြာအာဏာပိုင်နဲ့တည်ထက်သွင်းဖို့စဉ်းစားထားတယ်လို့ပြောသွားခဲ့တာပါ။ဒါအချိန်ကာလအတော်ကြာမြင့်နေပြီဖြစ်တဲ့ Israel Palestine ပြည်ပကကိုတိတိတတ်တကြီးပြောင်းလဲသွားစေနိုင်ပါတယ်။ Palestine လူမျိုးရေးဖွဲ့ PLO အမှုဆောင်ကော်မတီဝင် Hanan Ashwari ကဘယ်လိုနေပြည်တိမ့်ပတ်မှုမျိုးမဆို Israel Palestine ငြိမ်းချမ်းရေးရရှိမှုကိုဖျက်ဆီးစေမှာဖြစ်တယ်လို့ Twitter မှာရေးသားခဲ့ပါတယ်။ Palestine ဝန်ကြီးချုပ် Mohammed Sattar Yah ကလည်း Israel ကောင်းဆောင်ဟာငြိမ်းချမ်းရေးဖြစ်စဉ်ကိုဖျက်ဆီးသူအဓိကတရားခံဖြစ်တယ်လို့ပြောပါတယ်။ Israel ဝန်ကြီးချုပ် Netanyahu ရဲ့ကြေညာချက်ကအနောက်ဘက်ကကဂျူးချေချာချီတိုက်စကန်တွေကိုအစ္စရေးလက်အောက်တသွင်းမှုအရင်ကသူဂရိပြူတာတာကိုထပ်လောင်းတည်ပြလိုက်တာပါ။ဒါပေမဲ့အချိန်တော်ကြာဆောင်ဆိုင်နေခဲ့ရတဲ့အမေရိကန်ပြည်ထောင်စုရဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိုမထုတ်ပြန်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မဆွေးနွေးသေးခင်နေပြည်တော်တသွင်းမှာမဟုတ်ဘူးလို့လည်းသူကပြောပါရယ်။အခုတိတော့အမေရိကန်သမ္မတအင်ပြူတော်ကဒီကိစ္စဝေဖန်ချက်ပေးတာမရှိသေးပါဘူး။ဒါပေမဲ့သမ္မတထရမ့်အဆိုရဟာအနောက်ဘက်ကတစိတ်တည်တဲ့အစ္စရေးနေပြည်တော်ထွက်သွင်းမှုအရေးသဘောထားကိုလက်သင့်ခံထားခဲ့ပါရယ်။